အရှပစိဖိတ်ဒေသတမ်းမြူတွေအနေနဲ့ဒေသတွင်းကစီးပွားရေးပြန်ကောင်းလာတဲ့အနေအထားမှာစီးပွားရေးမှာကုကျူးစီးပွားကာကွယ်မှုကိုရှောင်ပြီးတော့တနင်္ဂနွေနဲ့တနင်္ဂနွေဈေးခွက်ဖွင့်ထားကြဖို့အင်ဒိုနီးရှားသမ္မတဆူဆူလီယိုဘန်ဘန်ယူဟိုဂျူနိုကတိုက်တွန်းလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတင်းဦးနေနေကစပြီးတော့ပြုလုပ်နေတဲ့ APEC ခေါ်တဲ့ဒီအရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုနိုင်ငံရေးခေါင်းဆောင်အနေနဲ့စီးပွားရေးကြီးကဲတွေစုစုပေါင်း1000ကျော်တက်ရောက်ခဲ့ကြပါတယ်။အင်ဒိုနီးရှားသမ္မတကအဲ့ဒီမှာမေကွန်ပြောဆိုတဲ့နေရာမှာအခုလိုပန်ကြားသွားတာဖြစ်ပါတယ်။ကုန်သွယ်မှုဆက်ဆံရေးအားကောင်းလာတာဟာနိုင်ငံတွေအနေနဲ့နိုင်ငံသားတွေရဲ့နေမှုထိုင်မှုဘဝတိုးတက်မြင့်မားလာအောင်ဆောင်ရွက်ရေးမှာအထောက်အကူဖြစ်စေလိမ့်မယ်လို့အင်ဒိုနီးရှားသမ္မတကပြောပါတယ်။ APEC ညီလာခံကိုတက်လာတဲ့နိုင်ငံ20နိုင်ငံဟာအခုလိုပုံမှန်တွေ့ဆုံရမှာတနိုင်ငံဒီတနိုင်ငံချင်းအနေနဲ့သူတို့နိုင်ငံအတွင်းကကုန်ပစ္စည်းတွေဝန်ဆောင်မှုတွေအတွက်ဈေးကွက်သစ်ရှာကြတာဖြစ်ပါတယ်။ Mr. Yu Ho Yunu ကလည်းသူ့ရဲ့အင်ဒိုနီးရှားနိုင်ငံမှာနိုင်ငံခြားရေးနှိမ့်ညွှန်းမှုအခွင့်အလမ်းကောင်းတွေကိုယူကြဖို့လဲတယောက်လာသူတွေကိုအားပေးတိုက်တွန်းသွားပါတယ်။ဤပြည်နိုင်ငံ12နိုင်ငံကတော့ဒီပစိဖိတ်တစ်ပတ်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုလို့အမည်ပေးထားတဲ့ဒီလွတ်လပ်စွာကုန်သွယ်မှုဒေသတခုကိုတည်ဆောက်ဖို့အတွက်ညှိနှိုင်းထားကြပါတယ်။အဲ့ဒီနိုင်ငံတွေကတော့ Australia, Brunei, Canada, Chile, Japan, Malaysia, Mexico, New Zealand, Peru, Singapore, American ပြည်တော်စုနဲ့ Vietnam နိုင်ငံတို့ဖြစ်ကြပါတယ်။အခုဒီညီလာခံကို American သမ္မတ Barack Obama တက်ရောက်ဖို့ရှိပေမဲ့လည်း American ပြည်တွင်းကဒီအစိုးရ budget ကိစ္စတွေနဲ့ပတ်သက်ပြီးတော့လုံများနေတာကြောင့်ညီလာခံတက်ဖို့အတွက်ဒီသမ္မတ Obama ဟာခီးစဉ်ကိုကတ်ပြီးတော့ဖြစ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။